မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတော်မော်လီနော့စကီကမြန်မာနိုင်ငံမှာမိတင်းနေထိုင်ကြသူတွေကြားလူမျိုးဘာသာအသားအရောင်မခွဲခြားပဲအပြန်အလှန်နားလည်တိခတ်မှုနဲ့နည်းပညာတိုးတက်စံတင်မှုတွေနဲ့အတူခေတ်သစ်ထူထောင်ကြဖို့တိုက်တွန်းလိုက်ပါတယ်။ National Identity ဆိုတဲ့အမျိုးသားလက္ခဏာသတ်မှတ်ချက်ဟာအမေရိကန်ပြည်ထောင်စုမှာတော့လူမျိုးဘာသာကိုအခြေမခံပဲအတွေ့အခေါ်အယူအဆနဲ့အကြံဉာဏ်တန်းတူညီမျှမှုတွေအပေါ်မှာအခြေခံပါတယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်။ Talking Sewin ကအပြည့်အစုံပြောပြပေးပါအောင်ရှင်
။ကောင်းပါပြီ။မြန်မာနိုင်ငံကို၃ရက်ကြာခီးရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတော့မယ်လနော့စကီကဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းတော်မယ့်မြန်မာနိုင်ငံမှာခေတ်သစ်ကိုထူထောင်နိုင်ကြဖို့တိုက်တွန်းရင်းမြန်မာတို့ရဲ့အမျိုးသားလက္ခဏာ National Identity သတ်မှတ်ချက်နဲ့ပတ်သက်လို့ဘာသာပေါင်းစုံချစ်ကြည်ရေးလှုပ်ရှားသူတွေနဲ့လူငယ်တွေရဲ့သဘောထားတွေကိုမေးခွန်းထုတ်လိုပါတယ်လို့အခုလိုပြောဆိုလိုက်ပါတယ
်။ One of our questions for you today is about the national identity of your country.
ဒီကနေ့ကျွန်တော်တို့မေးချင်တဲ့မေးခွန်းတစ်ခုကတော့မြန်မာနိုင်ငံရဲ့ National Identity သတ်မှတ်ချက်အပေါ်ဘယ်လိုသဘောထားသလဲဆိုတာသိလိုပါတယ်။အခုဆိုရင်ဒီမိုကရေစီအစိုးရအုပ်ချုပ်တော်မဲ့အချိန်လေးဖြစ်ပါတယ်။ National Identity နဲ့ပတ်သက်လို့ဒီထက်မကဘာတွေဆက်ပြီးတော့တိုးတက်ဖြစ်ထွန်းမှုတွေရှိနေတယ်လဲဆိုတာကိုသိလိုပါတယ်။လူမျိုးရင်းနဲ့ဘာသာရေးကိုအချိန်မခံမဲနဲ့ National Identity သတ်မှတ်နိုင်ဖို့အခွင့်အလမ်းကိုရှိနိုင်ပါသလားဆိုတာမေးခွန်းထုတ်လိုပါတယ်
။နှစ်ပေါင်း140ကျော်ဒီမိုကရေစီကျင့်သုံးနေတဲ့ American ပြည်ထောင်စုမှာဘာသာလူမျိုးယဉ်ကျေးမှုမတူကွဲပြားသူတွေစုစည်းနေထိုင်ရဖြစ်ပေမဲ့လို့ National Identity လို့ခေါ်တဲ့အမျိုးသားလက္ခဏာသတ်မှတ်ချက်ကတော့မခွဲခြားပဲအမေရိကန်နိုင်ငံသားတွေရဲ့လို့ပဲအတိအမှတ်ပြုထားကြတာဖြစ်တယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးတော့မယ်လနော့စကီကဥပမာပေးပြောဆိုလိုက်ပါတယ
် If we have been successful in trying to win that battle over 240 years
ခွဲခြားဆက်ဆံမှုစစ်ပွဲတွေကိုနှစ်ပေါင်း240အတွင်းအောင်မြင်အောင်ကြိုးစားတိုက်ဖြတ်နိုင်ခဲ့တာပါဘာဖြစ်လို့လဲဆိုတော့အမေရိကန်ပြည်ထောင်စုမှာNational Identity အမျိုးသားတွင်ပြင်လက္ခဏာကိုလူမျိုးဘာသာကိုအချိန်မခံဘဲနဲ့အကြံဉာဏ်တွေနဲ့အတွေးခေါ်တွေပေါ်မှာပဲအခြေခံခဲ့လို့ပါဒီအကြံဉာဏ်အတွေးခေါ်တွေထဲမှာအယူဆအရဘယ်ကပဲလာလာဘယ်သူပဲဖြစ်ဖြစ်မခွဲခြားဘဲနဲ့တန်းတူဆက်ဆံကြဖို့ဖြစ်ပါတယ်တကယ်လို့များခေါင်းဆောင်ပိုင်းကလူမှုရေးအရကျွန်တော်တို့ကိုခွဲခြားဖို့ကြိုးစားခဲ့မယ်ဆိုရင်ဒါဟာအမေရိကန်အတွေးခေါ်မဟုတ်ဘူးလို့ရေရဲဝံ့ထောက်ပြမှာဖြစ်ပါတယ်တကယ်အမေရိကန်တွေကမတူကွဲပြားမှုနဲ့အပြန်အလှန်နားလည်တိခတ်မှုကိုယုံကြည်ကြပါတယ်ဒါဟာကျွန်တော်တို့ရဲ့ National Identity နဲ့ပတ်သက်ရင်မျိုးချစ်စိတ်နဲ့တိတ်ကိုအင်အားရှိတဲ့ခုခံမှုပါပဲ
။လက်ထောက်နိုင်ငံခြားရေးဝန်ကြီးတော့မယ်လနော့စကီနဲ့ American သံတမန်ကြီး Derek Mitchell တို့ဟာလူငယ်တွေအရက်ဖက်အတိုင်းဝိုင်းဘာသာပေါင်းစုံချစ်ကြည်ရေးခေါင်းဆောင်တွေနည်းပညာရှင်တွေစုစုပေါင်း40ခန့်နဲ့အတူခေတ်သစ်မြန်မာနိုင်ငံအတွက်အမျိုးသားလက္ခဏာ National Identity အပြန်အလှန်နားလည်သိခံခြင်းနဲ့နည်းပညာအကြောင်းတွေကိုရန်ကုန်မြို့ကဖန်တီးရရုံးကမှာအင်္ဂါနေ့ညနေပိုင်းကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ကမ္ဘာတဝန်းအကြမ်းဖက်မှုတွေဖြစ်ပွားခဲ့ရတဲ့အခြေခံအကြောင်းရင်းတွေကတော့နိုင်ငံရေးအမျက်ထုတ်လိုတဲ့သူတွေကဘာသာလူမျိုးမတူကွဲပြားခြားနားမှုတွေကိုအခွင့်အကောင်းယူပြီးအတုံးချခဲ့တာကြောင့်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးတော်မလနော့စကီကထောက်ပြလိုက်ပါသေးတယ
်။ Usually when we see violence between ethnic groups, between religions,
ဒီမတူတဲ့လူမျိုးနဲ့ဘာသာရေးအုပ်စုတွေအကြားမှာအကြမ်းဖက်တာတွေကိုတွေ့ရတာဟာသူတို့ရဲ့နာကျင်မှုတွေကြောင့်မဟုတ်ပဲတဲ့နိုင်ငံရေးအင်အားစုတွေခေါင်းဆောင်တွေကသူတို့ဉာဏ်ချက်ရောက်အောင်ဒီမတူကွဲပြားမှုတွေကိုအခွင့်ကောင်းယူပြီးတော့တုံ့ချဖို့ကြိုးစားတဲ့တာဝန်မဲ့လုပ်ရက်တွေကြောင့်ဖြစ်ပါလေ။ပြီးခဲ့တဲ့ရာစုနှစ်တွေအတွင်းဖြစ်ပျက်ခဲ့တဲ့ကမ္ဘာပေါ်ကပြည်ပခါတိုင်းလူလူဟာလူမျိုးရင်းနဲ့ဘာသာရေးမတူကွဲပြားမှုကိုတုံ့ချခဲ့တာများပါလေ။
ဒီမိုကရေစီလူ့အခွင့်အရေးနဲ့လူ့သမားရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတော့မယ်လနော့စကီဟာဇန်နဝါရီလ18ရက်နေ့ကနေ19ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပြီးတနင်္လာနေ့တုန်းကတော့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့အတူနေပြည်တော်မှာမြန်မာအစိုးရခေါင်းဆောင်တွေနဲ့ကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့ပါတွေ့ဆုံခဲ့ပါတယ်ရှင်